မရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မြောက်အတ္လန္တိတ်စစ်စာချုပ်အဖွဲ့နေတိုးနဲ့အမေရိကန်ပြည်ထောင်စုတို့ကြားတမိုင်တလျှောက်အအောင်မြင်ဆုံးကာကွယ်ရေးမဟာမိတ်85နှစ်ပတ်လည်အဖြစ်နေတိုးထိပ်သီးအစည်းအဝေးကိုဇူလိုင်9ရက်ကနေ7ရက်နေ့အထိဝါရှင်တန်မှာကျင်းပမှာဖြစ်ပါတယ်။လက်ရှိကမ္ဘာမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအစည်းအဝေးမှာအယုံဆိုင်ဆွေးနွေးမှာဖြစ်ပြီးအနာဂတ်စိန်ခေါ်ချက်တွေအတွက်လည်းရင်ဆိုင်ရမယ့်နည်းလမ်းတွေချမှတ်ကြမှာဖြစ်ပါတယ်။နီတိုရဲ့အခြေခံအုတ်မြစ်တွေကိုပြန်လည်အမှတ်ရဖို့အရေးကြီးကြောင်းနိုင်ငံခြားရေးဝန်ကြီးအန်သနီဘလင်ကင်ကလက်တတော်တွေ့ဆုံမင်းမြန်ခန့်တကူမှအလေးပေးပြောကြားသွားပါတယ်
။ And that's the power of collective defense. The power of Article 5. That says an attack on one is a
attack on all. ဒါဟာစပောင်းကာကွယ်မှုရဲ့စွမ်းအားပါ။ကြက်ထန်ချက်အမှန်ငါအရာနိုင်ငံတနိုင်ငံကိုတတ်ခိုက်တာဟာအလုံးကိုတတ်ခိုက်တာဖြစ်တဲ့ဆိုတဲ့အချက်ကရှံလို့တဲ့လုပ်ရက်တွေကိုအဟန့်အတားဖြစ်စေတဲ့အထူးအဆုံအချက်တစ်ခုဖြစ်ပါတယ်။စစ်ပွဲတွေပေါ်ပေါက်မလာအောင်ပဋိပက္ခတွေရှောင်လွှဲနိုင်အောင်အခိုင်အမာဆုံးတဲ့အထူးအဆုံနည်းလမ်းတစ်ခုလည်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ရှံလို့တဲ့သူတွေမှာလည်းတနိုင်ငံကိုချစ်ရင်နေတိုးအဖွဲ့တစ်ခုလုံးနဲ့ပတ်သက်ရတော့မယ်ဆိုတာသဘောပေါက်ထားလို့ဖြစ်ပါတယ်။လက်ရှိမှာတော့နေတိုးအဖွဲ့32နိုင်ငံရှိပါတယ်။ခုနောက်ဆုံးအဖွဲ့ဝင်ဖြစ်လာတာကဖင်လန်နဲ့ဆွီဒင်နိုင်ငံတို့ဖြစ်ပြီးဒါဟာလွန်ခဲ့တဲ့နှစ်အနည်းငယ်လောက်အထိစိတ်ကူးကြည့်လို့တော့မရတဲ့ကိစ္စအဖြစ်လူအတော်များများကယူဆထားတဲ့အရာလည်းဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်
။ We have an alliance that's strongerand has greater investment in it than it's ever had.
The Doha အရင်ကတည်းကပုံမအကောင်ပြီးတော့ကာကွယ်ရေးအတွက်အတော်ရင်းနှီးမြှုပ်နှံထားကြတဲ့မဟာမိတ်အဖွဲ့ဖြစ်ပါတယ်။2014ခုနှစ်ဝေလနဲ့အစည်းအဝေးမှာကြေညာခဲ့ကြသလိုကာကွယ်ရေးအတွက်အသင်းကုန်ထုတ်လုပ်မှုတန်ဖိုး GDP 200ခန့်နှုန်းထည့်ဝင်တဲ့နိုင်ငံက23နိုင်ငံရှိပါတယ်။2023ခုနှစ်တုန်းကတော့အဲ့ဒီသတ်မှတ်ချက်နဲ့ပြည့်မီတဲ့နိုင်ငံက9နိုင်ငံပဲရှိခဲ့တာပါ။အဲ့ဒီသတ်မှတ်ချက်နဲ့ပြည့်မီတဲ့နိုင်ငံ23နိုင်ငံရှိလာတဲ့အတွက်နေတိုအဖွဲ့ဝင်နိုင်ငံအားလုံးရဲ့ကာကွယ်ရေးရင်းနှီးမြှုပ်နှံမှုက18ရာခိုင်နှုန်းတိုးလာပါတယ်။နေတိုမဟာမိတ်အဖွဲ့ပုံမခိုင်မာအားကောင်းလာအောင်နောက်ထပ်အလားအလာတွေကတော့မြောက်အမေရိကအပြင်ဥရောပနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖြစ်ပါတယ်
။ We have four partners from the Indo-Pacific coming to the NATO summit as they have for the last 3 years.Australia, New Zealand, Japan, Korea.
ဒီကရက်လေးနှစ်မှာလဲနေတိုအစည်းအဝေးကိုတက်ရောက်ခဲ့ကြတဲ့ Indo-Pacific ဒေသကမိတ်ဖက်လေးနိုင်ငံတို့လဲဒီနှစ်အစည်းအဝေးကိုတက်ရောက်လာမှာပါ။ Australia, New Zealand, Japan နဲ့တောင်ကိုရီးယားနိုင်ငံတို့ဖြစ်ပါတယ်။ကမ္ဘာတစ်ဖက်ချမ်းအာရှတိုက်ဖက်ကစိန်ခေါ်ချက်တွေဟာဥရောပနဲ့လဲဆိုင်နေဆိုတာမျိုးမိတ်ဖက်နိုင်ငံတွေပုံမရှုမြင်လာတာကိုရှင်းရှင်းလင်းလင်းအသိအမှတ်ပြုလိုက်တာလည်းဖြစ်ပါတယ်။အာရှမဟာမိတ်တွေဖက်ကလည်းကမ္ဘာတစ်ဝှမ်းလုံးနဲ့ဥရောပဖက်ကစိန်ခေါ်ချက်တွေကိုသူတို့နဲ့သက်ဆိုင်တယ်လို့ရှုမြင်ထားကြတာပါ။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခဲ့တဲ့အချိန်မှာပဲဂျပန်ဝန်ကြီးချုပ်ကီရှိဒါကဥရောပမှာဒီကနေ့ဖြစ်ပျက်နေတာတွေအာရှမှာနောက်တစ်နှစ်ဖြစ်လာနိုင်တယ်လို့ပြောပါတယ်။မဟာမိတ်အဖွဲ့ဝင်နိုင်ငံတွေလိုအပ်တဲ့အခါနေတိုအဖွဲ့မှာကာကွယ်ပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုဝါရှင်တန်မှာကျင်းပမဲ့နေတိုထိုက်တီအစည်းအဝေးမှာအသေအချာဆောင်ရွက်သွားမယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်။ဒါဟာနေတိုအဖွဲ့ဝင်နိုင်ငံအလုံးကပြည်သူတွေရဲ့အကျိုးစီးပွားဖြစ်တယ်ဆိုတာထင်ရှားပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။